တရားရှင်ရဲ့လွိုင်လင်းလေးမြို့နယ်ထိစက်ခါကြည့်ရအောင်စုတွေပဲဇွန်လ2ရက်မနေ့မနေ့ပိုင်းမှာစစ်ကောင်စီတပ်တွေဟာလက်နက်ကြီးတွေနဲ့ပစ်ခတ်ပြီးစစ်ကြောင်းဆင်းနေပါလေစစ်ကောင်စီတပ်တွေနဲ့ KND ဒေသခံတပ်ဖွဲ့တွေကြားလဲနှစ်ဖက်ထိတွေ့မှုတွေဖြစ်ပွားခဲ့ပါတယ်လက်နက်ကြီးပစ်ခတ်မှုကြောင့်ရပ်သားပြည်သူ2ဦးသေဆုံးပြီး3ဦးလက်ထံရရှိကနေအိမ်တချို့ပျက်စီးသွားတယ်လို့ဒေသခံနဲ့ KNDF ဒေသခံတပ်ကဗီဒီယိုပြောပြပါတယ်ရန်ကုန်ကလာတဲ့တရင်ကိုမဆွမှုံပြပြပေးပါဦးခင်ဗျာ
တရားပြည်နယ်လွိုင်လင်းလင်းမြို့နယ်ထီးဆဲခါကျွော်ရီအုပ်စုဘက်ကိုဂျွန်လ၂ရက်မမင်းမနက်ပိုင်းတုန်းကစစ်ကောင်စီတပ်ကလက်နက်ကြီးတွေနဲ့ပစ်ခတ်ပြီးစစ်ကြောင်းဆင်လာတယ်လို့ကရင်နီမျိုးသားများကာကွယ်ရေးတပ် KNDF ရဲ့ပြန်ကြားရေးတာဝန်ခံတဦးက VOA မြန်မာပိုင်းကိုပြောပါတယ်စစ်ကောင်စီရဲ့လွိုင်လင်းမြို့အခြေဆိုင်930တပ်ရင်းကထီးဆဲခါကျွော်အုပ်စုလင်းဖုန်ကြီးရွာနဲ့ကုန်းမီကိုရွာဘက်ကိုလက်နက်ကြီးတွေနဲ့ပစ်ခတ်နေတာပါမနေ့ကနေဒီကနေ့မနက်ပိုင်းထိဒေသခံအရသာပြည်သူတို့အသေးဆုံးပြီး၃ဦးဒဏ်ရာရရှိခဲ့ပါတယ်။နေအိမ်တချို့လည်းထိခိုက်ပျက်စီးသွားတယ်လို့ပြောပါတယ်။အဲ့ဒီနောက်မနေ့ညနေ9နာရီလောက်မှာတော့စစ်ကောင်စီတပ်နဲ့ KNDF ကရင်နီတပ်မတော် KA ပူးပေါင်းတပ်ဖွဲ့တို့ကြားနှစ်ဖက်ထိတွေ့တိုက်ပွဲဖြစ်ခဲ့တယ်လို့ KNDF ပြန်ကြားရေးတာဝန်ခံကအခုလိုပြောပြပါတယ
်။မြေခုကြီးတဲ့ဟိုတာဟိုကထစ်ချောင်းထိုးလာတယ်ပေါ့နော်။ပြီးတော့စစ်ကောင်စီဖို့ဘာကြီးဆိုတော့ဒီမှာရှိတယ်လည်းမကြည့်ရရမ်းတဲ့ဒီရတဲ့ဝင်ရှုတဲ့ပြီးတော့အမှရှိတဲ့ကေရတဖွဲ့တွေပြင်တမ်းတော့ KA နဲ့ပေါ့အဲ့ဒီပြီးတော့သူတို့အကဲတိတိဖိုက်ဖွဲ့ချစ်စည်းရဲ့နောက်မှာထပ်ပြီးတော့ဒါစနေကြီးတွေနဲ့ထပ်ပြည့်လို့လို့ပြောပါတယ်စနေကြီးကမနေ့ sorry ပိုင်းနဲ့ဖြစ်တယ်ပြီးတော့ညနေနေ့ပိုင်းမှာလည်းဒါဟိုရန်တန်းကြည့်တယ်နော်လက်မကြီးနဲ့ကြီးရွာတွေကိုဒါပြင်မထပ်ပြီးတော့ဖြစ်တဲ့နေသားဖြစ်ပါတယ်တန်ရတဲ့ဒီကတော့ဥပန်း3ဦးပေါ့နော်3ဦးတန်ရတယ်အမျိုးသားတစ်ဦးကတော့ထုံသွားတယ်ပေါ့နော်ဥပန်း4ဦးရှိတာပေါ့နော်ဆိုတော့အမျိုးသားတစ်ဦးကတော့ထုံသွားတယ်
လက်တလောလွိုင်းလင်းလေးမျိုးနယ်ဘက်ကတိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာသတင်းထုတ်ပြန်ကြေညာတာမတွေ့ရသေးပါဘူး။လက်နက်ကြီးပစ်ခတ်မှုနဲ့တိုက်ပွဲအခြေအနေကြောင့်ရင်ဖုန်ကြီးကျေးရွာ၊ကုန်းမီကိုကျေးရွာတွေဘက်ကဒေသခံပြည်သူတွေဟာအိုးအိမ်တွေကိုစွန့်ခွာပြီးဘေးလွယာကိုထွက်ပြေးတိမ်းရှောင်နေကြရတယ်လို့ဒေသခံတွေကပြောပါတယ်။ဒီကနေ့မှာတော့တိုက်ပွဲအခြေအနေကငြိမ်သက်နေပေမဲ့အရက်သားတဦးရွာကိုအပြန်အလှန်ပစ်ခတ်ခံရတယ်လို့ဒေသခံတဦးကပြောပြပါတယ်
။ဒီနေ့ကတော့ဖြစ်ပြီးနေရတော့အဲဒီသူတို့တဲ့ရင်နာဆက်တဲ့လူကိုတော့ပြစ်ပြစ်လိုက်တယ်။အဲ့ဒါတော့ရှိတယ်။တခြားနှစ်ဖက်ပြစ်တာတော့မရှိဘူး။ဒီကလောက်ကတော့ဟိုနေ့ကအနှစ်ကြီးဖြစ်လို့တယောက်တော့ဟုံးမယ်ဒီနေ့တယောက်ပေါ့နော်ဒီနေ့တယောက်မဆုံးဘူးဒီနေ့တယောက်ပဲလက်ပေါ်ဝနာပေါ့သူ့အိမ်ကအဲ့ဒီဆန်လူနေလေးရမှာ93တက်ပြင်ကြည့်တော့သူ့အားဒီနဲ့မလန်မကတ်မှရှိတာအဲ့ဒါသူ့အိမ်ကိုသွားပြီးတော့ပစ္စည်းပြန်တဲ့အချိန်ကိုကလန်ပြစ်လိုက်တာ
အလားတူပဲကြားပြည်နယ်တွေကဖရူဆိုမြို့နယ်မှာလည်းမနေ့ကတိုက်ပွဲဖြစ်ပွားနေပါတယ်ကြားပြည်နယ်တွေကလွိုက်ကောဘောလခဲဒီမော့ဆိုဖရူဆိုစတဲ့မြို့နယ်တွေမှာစစ်ကောင်စီတက်နဲ့ကရင်နီကာကွယ်ရေးပူးပေါင်းတပ်ဖွဲ့တို့ကြာမကြာမကြာပြစ်ခတ်တိုက်ခိုက်မှုတွေရှိနေတာပါ။ဒါကြောင့်ဒေသခံပြည်သူတွေဟာလည်းအခုအချိန်ထိဆက်လက်ထွက်ပြေးတိမ်းရှောင်နေကြရဆဲဖြစ်ပြီးသူတို့အတွက်အကူအညီတွေလိုအပ်နေတယ်လို့သိရပါတယ်ရှင်။